ဂျပန်နိုင်ငံကရုရှားအပေါ်နောက်ထပ်တန်ခတ်ပိတ်ဆို့မှုတွေကိုအင်္ဂါနေ့ကအတိအပြုချမှတ်လိုက်ပါတယ်။ရုရှားသမ္မတဗလာဒီမန်ပူတင်ရဲ့သမီးနှုတ်ဦးပါဝင်လူ400နီးပါးလောက်ရဲ့ပိုင်ဆိုင်မှုတွေထုတ်ယူလွှဲပြောင်းခွင့်ကိုဂျပန်ကပိတ်လိုက်တဲ့အပြင်ရင်းနှီးမြှုပ်နှံမှုအသစ်တွေနဲ့ဗော့ဒကာအရက်တင်သွင်းမှုကိုပါတားမြစ်လိုက်ပါတယ်။ရုရှားနိုင်ငံသားဝန်ကြီးဆာဂေးလက်ဗရော့ဖ်ရဲ့ဇနီးနဲ့သမီးတို့လည်းအရေးယူခံလိုက်ရပါတယ်။အခုဆိုရင်ဂျပန်ကရုရှားလူပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်းပေါင်း900ကျော်ရဲ့ပိုင်ဆိုင်မှုတွေကိုယာယီထိန်းချုပ်ထားပြီးဖြစ်ပါတယ်။အခုချမှတ်လိုက်တဲ့အရေးယူမှုအသစ်တွေထဲမှာအဓိကဘန်တွေဖြစ်ကြတဲ့စပါမန်နဲ့အာဖာဘန်တွေအပြင်ရုရှားစစ်ဘက်ဆိုင်ရာစီးပွားရေးလုပ်ငန်းတွေနဲ့ဆက်နွယ်နေတဲ့တခြားရုရှားအဖွဲ့အစည်းပေါင်း28ခုလည်းပါဝင်ပါတယ်။အခုလိုထိန်းချုပ်အရေးယူလိုက်တာတွေကမေလ12ရက်ကစပြီးတက်ရောက်မှာပါ။ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကတောက်ချာနေကပိတ်ဆို့အရေးယူရေးစီရင်ကိုတင်ပြခဲ့ပြီးခုပိတ်ဆို့အရေးယူလိုက်တာကအဲ့ဒီစီရင်ရဲ့အစိပ်ပိုင်းတစ်ရပ်ပဲဖြစ်ပါတယ်။အဲ့ဒီအဆိုပြုချက်ထက်မှရုရှားကတင်သွင်းနေတဲ့ကြောင်မီးသွေးနဲ့တခြားရုပ်ကြွင်းလောင်စာဆီတွေကိုတင်သွင်းတာတဖြည်းဖြည်းရပ်ဆိုင်းရေးနဲ့ပါဝင်ခဲ့ပါတယ်။ဗော့ဒကာဝိုင်းတစ်ခွဲထားတဲ့မော်တော်ရဲ့အစိပ်ပိုင်းတွေအပါအဝင်ရင်းနှီးမြှုပ်နှံမှုအသစ်တွေနဲ့ရုရှားသင်္ကုန်တွေကိုလာမဲ့သတင်းပတ်မှာဂျပန်နိုင်ငံကတင်သွင်းမှုပိတ်ပင်သွားမှာဖြစ်ပါတယ်။